ရှမ်းပြည်နယ်မြောက်ပိုင်းကတအန်းမြို့သားလူမျိုးရေးတပ်မတော် TNL ထိန်းချုပ်ထားရာနောင်ချုံနဲ့နမ်ဆန်မြို့နှစ်နေရာကိုဒီနေ့စစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံကပြောပါတယ် MND ကိုကန်တပ်ဖွဲ့ထိန်းချုပ်ရာလောက်ကိုင်းမြို့တုံချိန်နဲ့ကုလုံမြို့နယ်နန်းဟူးရွာမှာလဲစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတယ်ကိုအခြေခံပြီးတော့ကိုငင်းချန်းပြောပြထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းတောင်မျိုးသားလူမျိုးရေးတပ်မတော် TNL ထိန်းချုပ်ထားရာနောင်ချိုနဲ့နန်းဆန်နှစ်နေရာကိုဒီကနေ့စစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့ပါတယ်။ဒီရက်ပိုင်းနဲ့အတွင်းနောင်ချိုမြို့ကိုစစ်ကောင်စီကလေကြောင်းကအများဆုံးတိုက်ခိုက်နေပြီးဘုံကျဲမှုတွေအတွင်းအရက်သားထိခိုက်သေးဆုံးတာတွေလည်းရှိနေပါတယ်။ဒီကနေ့ရှမ်းမြောက်ဒေသမှာစစ်ကောင်စီကလေကြောင်းကနေနှစ်နေရာတိုက်ခိုက်မှုအတွက်ထိခိုက်သေးဆုံးရမှုအခြေအနေကို TNL ပြန်ကြားရေးတာဝန်ခံလွေရည်ဦးက VOA ကိုအခုလိုပြောပါရယ
်။နောင်ချိုမှာတော့ NES ပပိုင်းပေါ့နော်။တနင်္ဂနွေဝင်းကျင်လောက်မှာလာရောက်ပြတော့ဘုံကျဲတိုက်ခိုက်ခဲ့တယ်။ဘန်းပီရက်ကွက်မှာပဲနော်။အဲ့မှာဘုံကတော့အလုံး6လုံးအထက်ရှိတော့ပေါ့လေနော်။အဲ့ဒီတိုက်ခိုက်ကြောင်းအနေတွေထိခိုက်တယ်။ပြည်သူတို့ကထိခိုက်တရရတယ်။ဒီနမ်ဆန်မှာကျတော့နမ်ဆန်မြို့နဲ့ဒီကြောက်ဖြူလေးရွာမှာကျတော့ဒီမနေ့ဆယ်နာရီဝင်းကျင်မှာရောက်ပြတော့မှာဘုံကျဲတိုက်ခိုက်တယ်။ဟုတ်ကဲ့။
DNL ရဲ့သတင်းထုတ်ပြန်ချက်မှာတော့နန်းဆန်မြို့နယ်ကြောက်ဖြူလေးရွာကဘုံကြီးကျောင်းဆောင်တချို့ထိခိုက်ပျက်စီးခဲ့ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့အောက်တိုဘာ18ရက်သတင်းကြိုလာပြည့်နေ့ည10နာရီလောက်ကလည်းနောင်ချိုမြို့ပေါ်ကိုတိုက်ခိုက်ခဲ့တာရှိသလို19ရက်နေ့မှာလည်းတနေ့တည်းနှစ်ကြိမ်တိုက်ခိုက်ခဲ့တာပါ။ဒီရက်ပိုင်းနောင်ချိုမြို့ကိုလေကြောင်းကတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရက်သား3ဦးသေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလွေရည်ဦးကဆက်ပြောပါတယ်။
လက်ရှိကအများဆုံးတိုက်ခိုက်တဲ့နေရာကနောင်ချူဖြစ်တယ်ပေါ့လေနော်။ဒီမှာတရင်ကျူလာပြည့်ညနောက်ပိုင်းမှာဆိုရင်မကြာခဏလာရောက်ပြီးတော့ပုံချဲတိုက်ခိုက်တာမျိုးတွေလည်းရှိပါသေးတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အရတား3ဦးတေဆုံးပြီးတော့မှ4ဦးအထက်ထိခိုက်ဒဏ်ရာရတာမျိုးတွေလည်းရှိပါသေးတယ
်။အောက်တိုဘာ19ရက်တိုက်ခိုက်မှုမှာတော့မနက်9နာရီမှတစ်ချိန်နေ့ကင်း2နာရီမှတစ်ချိန်တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းလည်းသတင်းထုတ်ပြန်ထားပါရယ်။အောက်တိုဘာ19ရက်နဲ့20ရက်နေ့တွေမှာလည်းMNDA ကိုကန့်တပ်ဖွဲ့ထိန်းချုပ်တဲ့လောက်ကိုင်မြို့တုံချိန်နဲ့ကွမ်းလုံမြို့နယ်နန်းဟူးရွာကိုလည်းစစ်ကောင်စီကလေကြောင်းကဘုံကျဲခဲ့တဲ့အကြောင်းဒေတာတွင်သတင်းမီဒီယာတွေကဖော်ပြပါရယ်ကွမ်းလုံမြို့နယ်နန်းဟူးရွာတိုက်ခိုက်မှုမှာလူတဦးထိခိုက်ဒဏ်ရာရပြီးအဆောက်အဦတွေနဲ့မော်တော်ယာဉ်တွေပျက်စီးခဲ့တဲ့အကြောင်း MNDA ကိုကန့်တပ်ကသတင်းထုတ်ပြန်ထားပါရယ်အော်တိုဘာလ19ရက်နေ့မှာပဲကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာကိုလေကြောင်းကနေတိုက်ခိုက်တာကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့တဲ့အကြောင်း74 Media ခေါ်ကချင်သတင်းဌာနကဖော်ပြထားပါရယ်ဒီတိုက်ခိုက်မှုဟာချီဖွေမြို့နယ်ကဥစကုံတိန်ရင်ရဲ့ဌာနချုပ်ပန်ဝါမြို့ကို KIA ကသိမ်းပိုက်ပြီးတဲ့နောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါရယ်လက်ရှိကချင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမေးမြန်းဖို့ KIA ပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒီရက်ပိုင်းနေ့အတွင်းမှာတော့ချီဖွေမြို့နယ်ပန်ဝါနဲ့ဝိုင်းမော်မြို့နယ်ကံပိုက်တီဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကလေကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။